ဟုတ်ကဲ့ရှင်ဆရာဟုလာတင်ရှင်ဒီနေ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသား155ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လွှတ်လိုက်တယ်လို့သိရပါတယ်ရှင်အဲ့လိုမျိုးထွက်လိုက်တဲ့နောက်မှာဘယ်လောက်လောက်ကြာမှာသေးလဲရှင်ဒီမောင်နှုံးမြို့နယ်ထဲမှာလေ
ကျွန်တော်တို့23ရက်9လ2015မှာရခိုင်ကိုအရာဝတီကနေရောက်လာတာက933ယောက်အဲ့မှာ189ယောက်ကကျွန်တော်တို့ရခိုင်ဒေသကပေါ့နော်မြင်းများကြောက်တော်မောင်တော်ဘူးကြီးတော်ကအဲ့ရာတွေကတော့ကျွန်တော်တို့အိမ်နိုင်ရာရောက်ပေါ့နော်
ဟုတ်ကဲ့
ဒီစစ်ပြီးတော့ပို့ပြီးဖြစ်ပါတယ်အဲ946ယောက်ကျန်ပါလေအကျန်တော့ဒီနေ့တော့ကအခုဒီဟာ26ဦး၄တုံး25ဦးတစ်တုံးပေါ့155ဦးကိုဆွဲပြီးဖြစ်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီမောင်နှုံးမြို့နယ်ထဲမှာဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်ပို့ဖို့300ကျော်ကျော်လောက်တော့ကျန်ဦးမှာပေါ့နော်အဲ့ဒီကျန်တာတွေကိုဆက်ပို့ဖို့ရောနောက်ထပ်ဘယ်လောက်ကြာနိုင်မယ်လို့များဆရာခန့်မှန်ပါတယ်ရှင
်ဒီ946ပေါ့နော်အကုန်လုံးကိုဒါကျွန်တော်တို့ကစစ်ပြီးတာခင်ဗျာဒီကိုကလေးကတည်းကဘင်္ဂလားဒေ့ရှ်ကောင်စီဝင်ကလည်းစစ်ပြီးတာဒီနေ့လည်းဘင်္ဂလားဒေ့ရှ်ကောင်စီဝင်ပါတယ်ဆိုတော့ကျန်တဲ့ဟာတွေကလည်းကျွန်တော်တို့မကြာခင်မှာပဲကျွဲပြောင်းပြေးမယ်လို့ကျွန်တော်တို့ဒီလိုပဲမြင်ပါတယ်
ဟုတ်ကဲ့ရှင်ပြီးတော့ဟိုပြီးခဲ့တဲ့တလောကနေကော့တောင်းမှာဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလေဆီဒုက္ခသည်တွေဆိုပြီးဖမ်းမိထားတဲ့တတုပ်လည်းရှိပါသေးတယ်အဲ့ဒီကော့တောင်းကလူတွေကိုလည်းဒီမောင်တော်မှာရှိတဲ့သူတွေနဲ့ရောပြီးထားမယ်လို့လည်းကြားမိပါတယ်ရှင်အဲ့ဒါရောမှန်ပါသလားရှင
်ဒီမှာရခိုင်မှာလည်းဒုတိယတတုပ်ပေါ့နော်ကျွန်တော်ပြောတဲ့933တတုပ်ရောက်ကြတဲ့အဒီတက္ကနီကမနှိမ့်ညူဘူးခင်ဗျအစန္ဒဘုဒ္ဓတာတွေရှိတဲ့အတွက်ကြောင့်အခုနောက်ဆုံးတတုပ်လည်းအဲ့လိုကျွန်တော်တို့လည်းအစကြားပါတယ်တိုးတော်လည်းကျွန်တော်ရခိုင်ပြည်နယ်ဝန်ကြီးချုပ်ကတော့အဲ့ဒါတော့သူအနေနဲ့လုံးဝလက်မခံလို့ဘူးပေါ့နော်ဟိုရခိုင်ပြည်သူလူထုတွေရဲ့သဘောထားကိုအလေးပေးပါဆိုပြီးတော့အဲ့လိုပြန်လဲတင်ပြထားတာကိုတော့ကျွန်တော်သိပါတယ်အဲ့ဒါနဲ့ရောက်တော့ခုတိကျတော့ရောက်မလာဘူးခင်ဗျအ
ော်ဟုတ်ကဲ့ပါရှင်အဲ့တော့ခုလက်ရှိရှိနေတဲ့လေဆီဒုက္ခတွေအားလုံးကိုဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်ပို့နိုင်လိမ့်မယ်လို့ဆရာဦးလှတ်သိန်းအနေနဲ့ထင်ပါလားရှင်ယုံကြည်ပါသလား
ဟုတ်ကဲ့ပါဆရာတော့ကပို့ရမှာပေါ့လေကျွန်တော်တို့ဒီမှာကနဦးကျွန်တော်တို့မေလမှာစပြီးတော့ကဲဆယ်တာပေါ့နော်ပြည်နယ်ထဲမှာဒုက္ခရောက်နေတဲ့ people ကိုအဲ့မှာ Mr. Nambiya တို့ကိုယ်တိုင်ရောက်တာပဲကျွန်တော်တို့လည်းစကားပြောတယ်သူလက်သမားကိုယ်စားလည်း Mr. ပဲတင်တော့လည်းပါတယ်ကုလသမဂ္ဂရဲ့သဘောတရားကိုကဒီ book people ကိုကယ်ပေးရမယ်ပြီးလို့ရှိရင်တက်ဆိုင်ရာနိုင်ငံတွေကလက်ခံပေးရမယ်အဲသူတို့ကဒီ trafficking နဲ့ပတ်သက်ပြီးတော့ VPN ဖြစ်တယ်ပေါ့နော်ဆိုတော့သူတို့ကိုတရားမစွဲပါနဲ့သူတို့ကိုကုန်ကူးတဲ့လူတွေကတရားစွဲပါဥပဒေရအရေးကြီးပါဒါကကုလသမဂ္ဂရဲ့သဘောတရားဖြစ်ပါတယ်ဆိုတော့အခုကိုတောင်းမှရှိတာကိုလည်းကျွန်တော်တို့ဒါစစ်ဆေးမယ်အစစ်ဆေးပြီးလို့ရှိရင်တော့ကျွန်တော်တို့ပြန်ပြီးတော့လွှဲပေးရမယ်
တကယ်လို့များပေါ့ဒီရခိုင်ပြည်နယ်ထဲမှာရှိထားပြီးသားဒုက္ခသည်တွေတဲမှာဘင်္ဂလားဒေ့ရှ်ကိုပြန်ပို့လို့မရတဲ့သူဥပမာဟိုဘက်ကလုံးဝလက်မခံတော့ပါဘူးဆိုပြီးတော့ကြံနေအောင်မယ်ဆိုရင်အဲ့လိုကြံနေမဲ့သူတွေအတွက်ကြတော့ကောဒီရခိုင်ပြည်နယ်အစိုးရအနေနဲ့ကဘယ်လိုများဆက်လုပ်နိုင်လဲရှင်ဆရာဘယ်လိုများထင်ပါလဲ
ကျွန်တော်တို့ကတော့နိုင်ငံတကာစီးပွားရေးကံအရလွှဲရမှာပေါ့နော်ဟိုဘင်္ဂလားဒေ့ရှ်နိုင်ငံသားလည်းဖြစ်တယ်ဖြစ်ပါလျက်နဲ့လည်းသူတို့ကလက်မခံဘူးဆိုရင်တော့ဒါလူအရာလေးကတော့နည်းနည်းခက်ပါလိမ့်မယ်အဲတို့တော့ကျွန်တော်တို့ဒီလက်တွေ့အခြေအကျလေးတစ်ခုပြောပါမယ
်င
ကြခင်ကကျွန်တော်တို့မြန်မာနိုင်ငံသား7ယောက်ဘင်္ဂလားဒေ့ရှ်နိုင်ငံကထောင်ချပြီးတော့လွှတ်လိုက်တာပေါ့ဗျာထောင်ချပြီးတော့ပြန်ပို့တဲ့အခါမှာတော့ကျွန်တော်တို့ကတော့ဥပဒေအကြောင်းပဲကျွန်တော်လုပ်ဘူးတာလေဆိုတော့ဒီပို့ပေါ့ကျွန်တော်တို့ပြည်နေနံပေးရမယ်ဟုတ
်ကဲ့
ပြည်နေနံပေးတဲ့အခါမှာမြန်မာတန်ရုံးကိုအကြောင်းကြားမြန်မာတန်ရုံးကတင်ပြီးတော့မြန်မာကောင်စစ်ဘုံကတွားပြီးတော့ကြီးစစ်မြန်မာကလူဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဆက်ရပါတော့အနည်းဆုံးဆိုရင်ကျွန်တော်တို့ခိုင်ပြည်နယ်ကပဲလက်ခံသူ့မဟုတ်လီရင်နဲ့ပဲပြန်ခေါ်ရပြန်ခေါ်ရဒါတော့ကမှန်ကန်တဲ့နိလန်းပေါ့သူတို့သူတို့ကတော့တင့်တော်တဲ့နိလန်းနဲ့ကိုယ့်အနေကိုတွားလို့ဘင်္ဂလားဒေ့ရှ်ကလွှတ်လိုက်တဲ့အခါအဲအဲ့ဒီကျွန်တော်မြန်မာနိုင်ငံသား7ယောက်ပေါ့နော်ဒီမဘက်ကပါတော်တော်များများဒီမဘက်ကပါတယ်ဆိုတော့သူတို့ကဒီကျွန်တော်တို့ချန်စီယိုတန်ဆူဂျိုခုမှပြီးတော့ဝင်လာရတယ်ခင်ဗျာတရားမဝင်မဲနဲ့ဝင်လာရတာပေါ့နော်ကျွန်တော်ဝင်လာတော့အဲ့ဒီ7ယောက်ကိုပဲဒီကလောက်ကနေပြီးတော့ကိုယ့်နိုင်ငံသားတွေလည်းဖြစ်တယ်အဲဆိုပြီးတော့ဒါကျွန်တော်တို့ဒီကဥပဒေရအရေးယူတာတွေပါတယ်မဟုတ်ဘဲနဲ့သူတို့နေရာတွေကိုပို့ဖို့ဆိုပြီးတော့အသက်ဆိုင်ရာကိုလွှဲပေးတယ်ဘင်္ဂလားဒေ့ရှ်ကကျွန်တော်တို့နိုင်ငံသားပါလို့သူတို့ကနဲ့သူတို့ဆွဆွဲပြီးတော့ချက်ကိုဒီလိုပို့လိုက်ဆိုတော့စီရင်လုံးပေါ့နော်ကျွန်တော်တို့မှပြောလို့ရှိရင်တော့ဒါရှေ့စင်လာပေါ့တကူတော့ရှိနေပါတယ်ဆိုတော့သူတို့နိုင်ငံသားဖြစ်တယ်လို့ကျွန်တော်တို့အတီးပြုထားတဲ့လူတွေကိုသူတို့လက်မခံဘူးဆိုရင်လည်းကျွန်တော်တို့နိုင်ငံကတော့ကသူတို့ကိုဒီလိုပဲစောင့်ရှောက်ပြီးတော့ရည်ရည်ထားဖို့ဆိုတာအမှန်နဲ့ခက်ပါတယ်ဆိုတော့သူတို့လုပ်ခဲ့တဲ့နိလန်းကိုကျွန်တော်တို့ညွန်ပြပြီးတော့ဒါအသုံးချသွားရင်လည်းအဖြစ်ခံတယ်လို့ကျွန်တော်တို့အဲ့လိုပဲသုံးတတ်တယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာဦးလှသိန်းရှင်အခုလိုမျိုးဖြည့်ပြီးတာကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်